အာဖဂန်နစ္စတန်နိုင်ငံမှာဘိန်းစိမ့်ဆိုက်ပျိုးမှု30ရာခိုင်နှုန်းတိုးလာတယ်လို့နိုင်ငံတော်ကမူရစေဝါနှိမ်နှင်းလှုပ်ဆောင်နိုင်မှုလဲ97ရာခိုင်နှုန်းလျော့သွားခဲ့တယ်လို့ကုလသမဂ္ဂနဲ့အာဖဂန်နစ္စတန်အစိုးရတို့ကတနင်္ဂနွေနေ့မှာပဲပူးတွဲသတင်းထုတ်ပြန်လိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာ2016ခုနှစ်အတွင်းဘိန်းစိမ့်ဆိုက်ပျိုးဧက5သိန်းနီးပါးရှိမယ်လို့ခန့်မှန်းထားပြီး2015ခုနှစ်ကဧကပေါင်း4သိန်းခွဲကျော်ရှိတယ်မို့ဒါဟာ30ရာခိုင်နှုန်းတိုးလာတာဖြစ်ကြောင်းတနင်္ဂနွေနေ့မှာထုတ်ပြန်တဲ့စစ်တမ်းမှာဖော်ပြထားပါတယ်။ဘိန်းဆိုင်ပြိုတဲ့ဒေတာတွေမှာနေထိုင်သူတွေဟာအလွန်ဆင်းရဲပြီးငွေကြေးချက်တဲကြတယ်လို့အဲ့ဒီဒေတာမှာသွားလာရင်အဆင်မပြေပဲလုံခြုံရေးကလည်းမကောင်းတဲ့အတွက်ဘိန်းပပျောက်ရေးလုပ်ငန်းကိုမလုပ်နိုင်ခဲ့ဘူးလို့လည်းဖော်ပြထားပါတယ်။ခြုံကြည့်ရင်အာဖဂန်နစ္စတန်ရဲ့ဘိန်းစိမ့်ထုတ်လုပ်မှုက43ရာခိုင်နှုန်းတိုးလာခဲ့ပြီးမနစ်ကတန်ချိန်3300ထွက်ရကနေဒီနေ့မှာတန်ချိန်4800အထိတိုးလာခဲ့တယ်လို့အာဖဂန်နစ္စတန်အစိုးရမူရစေဝါတိုက်ဖြတ်ရေးဝန်ကြီးကကဘူးမှာကျင်းပတဲ့ကုလသမဂ္ဂနဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ဒေတာရင်းလုံခြုံရေးဆိုးဝါးနေတဲ့အတွက်ဘိန်းစိမ့်ဆိုက်ပျိုးရေးတိတိတသာတိုးလာတာဟာတိတ်ကိုစိတ်ပြတ်ဖို့ကောင်းကြောင်းအာဖဂန်နစ္စတန်ကကုလသမဂ္ဂမူရဆိုးဝါးနဲ့ရာဇဝတ်မှုတိုက်ဖျက်ရုံအကြီးအကဲကပြောကြားခဲ့ပြီးအာဖဂန်နစ္စတန်မှာရှိတဲ့ခရိုင်ပေါင်း34ခုမှာ73ခရိုင်ကဘိန်းပင်မရှိတဲ့ခရိုင်တွေဖြစ်နေတယ်လို့ပြောပါတယ်။အာဖဂန်ဆိုးဝါးနဲ့2000ခုနှစ်ကစပြီးစစ်ပွဲတွေဆင်နွှဲခဲ့တဲ့တာလီဘန်တွေနဲ့ဘိန်းဆိုင်ပြုံးမှုကတိတိတသာကြီးဆက်ဆံနေတယ်လို့အထူးသဖြင့်သူတို့ထိန်းချုပ်တဲ့ဒေတာတွေမှာဘိန်းစိမ့်ဖြန့်ဖြူးရောင်းဝယ်မှုတွေလုပ်နေတာဖြစ်ပါတယ်။သူတို့ဟာမကြသေးခင်ကပဲအာဖဂန်မြောက်ပိုင်းမှာလုံခြုံရေးတပ်တွေကိုတိုးမြှင့်ပြီးတိုက်ခိုက်လာခဲ့ကြတာပါ။ပြီးခဲ့တဲ့ဆယ်နှစ်တာကာလအတွင်းအာဖဂန်နစ္စတန်နိုင်ငံမှာမူရစေဝါနှိမ့်နှင်းရေးအတွက်ဒေါ်လာ10,000နဲ့ချီတုံးဆွဲခဲ့ပြီးဘိန်းစားထိုးသီးနှံဖြစ်တဲ့ငွေရလွယ်တဲ့ဂျုံတစ်သီးတွေနဲ့ဆက်ဖရွန်တွေကိုအစားထိုးပြီးစိုက်ပျိုးဖို့အတွက်အားပေးခဲ့တာဖြစ်ပါတယ်။